ဒီတစ်ခေါက်တော့နိုင်ငံတကာရုပ်ရှင်တွေကိုကြည့်ရင်းနဲ့လူငယ်များနဲ့ညှဉ်းပန်းဆွေးနွေးဖြစ်တဲ့အကြောင်းလေးတင်ပြပါရစေ။နိုင်ငံတကာရုပ်ရှင်ဆိုတဲ့နေရာမှာအနောက်တိုင်းကလာတဲ့ TV ဇာလံတွဲတွေကိုအရှေ့တိုင်းမှာခေတ်စားနေတဲ့ဇာလံတွဲတွေကိုကြည့်ပြီးတော့သုံးသပ်ကြတာပါ။အဲ့ဒီမှာနောက်တိုင်းကဇာလံတွဲတစ်ခုမှာလူတွေပြည့်တတ်အများကြီးကိုဖမ်းဆားပြီးတော့ထိန်းထားနိုင်တဲ့ဇာလံတစ်ခုကိုတွေ့ပါတယ်။သူကတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအကြောင်းအရာတွေတမရနဲ့လွှတ်တော်နဲ့အားပြိုင်တဲ့ဇလန်းတွေကိုစာညွှန်းကောင်းကောင်းနဲ့ခန့်ခွဲပြီးတော့အပတ်စဉ်မကြည့်ရမနေနိုင်အောင်စူးစမ်းတင်ဆက်ထားတဲ့ဇလန်းတစ်ခုပါစိတ်တိုင်းတွဲတော့သူတို့ကကိုရီးယားဇလန်းတစ်ခုကိုပြပြီးတော့နှိုင်းရှင်ပါတယ်ကောင်းပါပြီအဲ့ဒီလိုဇလန်းတွဲတွေအကုန်လုံးမှာတတ်ကြဖြတ်ကြတာတွေပါတဲ့အပေါ်မှာကလေးမလေးတယောက်ကနေပြီးတော့ပြောပါတယ်ဘာဖြစ်လို့16နှစ်အောက်မကြည့်ရဘူးလို့သတ်မှတ်ထားတာလဲလို့မေးတဲ့အခါကျတော့အဲအင်ဂျင်နီယာပြောပါတယ်ဒါကတော့ကွယ်ကလေးတွေ16နှစ်အောက်ဆိုတာအဲ့လိုတတ်တာပြတ်တာတွေကိုမကြည့်စေချင်လို့ပေါ့ဒါကြောင့်မလို့16နှစ်ထက်မှကြည့်ရမယ်17နှစ်ထက်မှကြည့်ရမယ်ဆိုပြီးတော့အမျိုးအစားတွေခွဲထားတာပေါ့လို့ပြောတဲ့အခါမှာအဲ့ဒီ14နှစ်သမီးလောက်ရှိတဲ့ကလေးကအံ့ဩတဲ့လေသားနဲ့အာသမီးတို့တော်နေမှာတော့အဲ့လိုကားအစအစုံကြီးတစ်ချိန်လုံးတတ်နေတဲ့ဟာတွေအကုန်လုံးကလေးတွေရောပေါက်စနလေးတွေရောဝိုင်းပြီးတော့ကြည့်နေတာပဲဘာဘယ်မှာသတ်မှတ်ထားလို့လဲလို့ပြောပါတယ်အဲ့တော့စကားဝိုင်းကဘလို့ဖြစ်သွားလဲဆိုတော့အရှိတိုင်းနဲ့အနောက်တိုင်းရဲ့ TV ဇလန်းတွဲတွေရဲ့ဩဇာကဘလောက်ကြီးသလဲဆိုတာကိုဆွေးနွေးရကနေပြီးတော့ခုနကပြောတဲ့အသက်အရွယ်ပိုင်းခြားမှုမရှိဘဲနဲ့ကြီးကွင်းရနေတဲ့အခြေအနေကိုပဲဆွေးနွေးပြတာဖြစ်သွားပါတယ်အဲ့တော့တယောက်ကထောက်ပြပါတယ်တကယ်တော့တဲ့အရွယ်နဲ့ဆိုင်ရာကန့်သတ်ချက်တွေဆိုတာအလကားထားတာမျိုးကဘာကြီးတစ်ခုလုံးမှာထိန်းချောင်းမှုအတွက်ဒါကိုတကယ်လိုက်နာနိုင်သလားဆိုတဲ့အချက်ကိုလည်းမူတည်ထားပါတယ်တဲ့ဥပမာဆိုရင်အရက်ဆိုင်တွေမှာအသက်မပြည့်သေးဘူးလို့ယူဆရင်ဝင်ရောက်စစ်ပြီးတော့သူ့ရဲ့သက်ဆိုင်ရာလူရဲ့ ID စာသဖြင့်ပေါ်လေမှတ်ပုံတင်လို့အရာမျိုးကိုတောင်းပြီးတော့အသက်မပြည့်လို့ကတော့ရောင်းတဲ့လူကအရေးယူတာမျိုးကိုကဘာကြီးမှာတိတိကျကျကင်တွယ်နေတဲ့အချိန်မှာကျွန်တော်တို့စီမှာဘလောက်ယော့ရဲနေတယ်ဆိုတာပြီးတော့စတိုးဆိုင်လိုနေရာမျိုးတွေကိုဝင်သွားမယ်ဆိုရင်စိတ်လိတ်လူကျင်တဲ့လူအတွက်မမြင်ရအောင်ကိုတောင်းမှာအဖို့အကာနဲ့ပွက်ထားတာမျိုးပေါ့ပြောချင်တာကတော့ဆေကျော်သက်တွေလွယ်လွယ်နဲ့မရအောင်အရက်တို့စိတ်လိတ်တို့ကအစထိန်းချုပ်ထားတဲ့စနစ်ကောင်းတွေကိုပြောကြတာပါအဲ့ဒီကနေပြီးတော့ဒါကြောင့်မို့လို့လူငယ်တွေအတွက်မစင်းစားနိုင်သေးတဲ့အရွယ်မဆုံးဖြတ်နိုင်သေးတဲ့အရွယ်ကိုလက်တက်ဆန်းလို့မရအောင်ကာကွယ်ထားတာကိုပြောရင်းနဲ့လူငယ်တွေကိုထားတဲ့ဘော်ဒါဆောင်လို့ပေါ့လေအဆောင်ပိုင်းရှင်တယောက်ကပြောပြပါတယ်သူ့စီမှာတဲ့မိန်းကလေးတယောက်ကတနေကုန်ကိုစားတဲ့အစားတောက်တည်းဟာဥပမာဆိုရင်လက်ဖက်လိုခောက်ဆွဲကြောက်လိုချက်ဥပြုတ်လိုလုံးနဲ့နဲ့ပဲပြီးသွားပြီးတော့သူ့ပတ်စံကိုကြစ်ကြစ်ပါအောင်စုတယ်စုပြီးတော့ဒီမိန်းကလေးဘာတွေလုပ်နေလဲဆိုလေးလာကြည့်တဲ့အခါမှာသူကသူ့ရဲ့မျက်နှာကိုလှပအောင်လို့ပြုပြင်တဲ့နေရာမှာပတ်စံတွေတော်တော်ဖြုံးတာကိုတွေ့ရပါတယ်တဲ့။သဘောကတော့ဗျာသူ့မျက်နှာမှာဆိုရင်အဓိကနှကန်းတနေရာတဲကိုပဲစီးထိုးတာတို့နှကန်းထောင်းစွန်းကိုဖြတ်ပြီးတော့ဟိုရီလိုက်ရင်ပို့လှအောင်ဆိုပြီးတော့ပြန်ချုပ်တာတို့နောက်ကနှကန်းကိုဖူးပြီးတော့လှနေအောင်လို့စေးသွင်းတာတို့အယောင်သွင်းတာတို့စသဖြင့်လှုပ်တာကိုသူကတအံ့တော်တွေ့သွားပါတယ်အဲ့လိုပဲသူ့ရဲ့နှာခေါင်းတို့မျက်ခုံးတို့စသဖြင့်ပေါ့လေကြံတဲ့အရာတွေကိုလည်းခွဲဆွေပြုတ်ပြင်ဖို့တို့တီးမဟုတ်ဒီလိုမြန်မာနိုင်ငံမှာရှိတဲ့ကမ္ဘာစံချိန်နဲ့ပြောရင်တော့ဈေးသက်သာတဲ့အလှပြင်ခွဲဆိတ်အဲ့ဒီအလှပြင်ခန်းတွေရဲ့လက်ကိုအပ်မယ်ဆိုပြီးတော့ပတ်စံစုပြီးတော့စူးစမ်းနေတာကိုတွေ့ပါတယ်တဲ့အဲ့တော့ဘာလဲမင်းရဲ့ရည်ရွယ်ချက်ကလို့ပြောတော့ဒါကတော့ရှိစကားရှိတဲ့အတိုင်းပဲလေတဲ့အဋ္ဌိယူပန်တဏ္ဏဆိုတော့မိန်းကလေးတယောက်ကလှဖို့တော့လိုတယ်လှမှသာလျှင်သူကလူလောကအလယ်မှာဝင်လို့တိုးလို့စမယ်လို့သူနားလေတယ်လို့ရိုးရိုးရှင်းရှင်းပဲပြောပါတယ်အဲ့တော့လူကြီးတွေကတူတီးမဟုတ်စဉ်းစားတတ်တဲ့ဒါကိုသဘောမတူတဲ့လူတွေကကန့်ကွက်ကြတယ်သမီးလူတန်မိုးဟာဒါမဟုတ်ပါဘူးလှဖို့ဆိုတာအထိုက်အလျောက်အရေးကြီးပေမဲ့တကယ်တော့မင်းဉာဏ်ပညာသာလျင်စသဖြင့်ဇာတိတာသာလျင်စသဖြင့်စုံးမပြောဆိုပေမဲ့မဟုတ်ဘူးတဲ့သမီးဈေးကွက်အရာကြည့်ပြီးပြီတဲ့သမီးတို့မိန်းကလေးတွေကိုလှတာကိုပဲယောက်ျားတွေကအများစုကအာယုံထားပြီးတော့လှမလှကူတာအရင်ဆုံးဖြတ်ပြီးတော့ကြံတဲ့ဉာဏ်ပညာတို့အကြီးအချင်းတို့ဆိုတဲ့ဟာတွေကိုနောက်ကြမှတကယ်တော့ကြည့်ကြရတာပါသမီးအများစုကိုကြည့်ပြီးပြီသမီးမြန်မြန်တိုးလွယ်ဝင်ဆန့်လွယ်တဲ့နေရာဒီနေရာတော့အရင်ဆုံးလုံးဝဖြစ်မယ်ဆိုပြီးတော့မိန်းကလေးကငင်းခုန်တာကိုတွေ့ရပါတယ်ဘာပဲဖြစ်ဖြစ်လူငယ်တွေကြားထဲမှာအဲ့ဒီလိုအတွေးခေါ်အယူဆယုံနေမကဘူးကြင့်နေတဲ့အကျင့်တွေပါရှိနေနေပြီဆိုတာကတော့ကျွန်တော်တို့အတွက်ချက်ပြီးကောင်းလောင်းတန်ကိုကြားလိုက်ရသလိုပါပဲခေတ္တိုင်းမှာဟောဒီလိုအတွေးခေါ်မျိုးနဲ့ဟောဒီလိုလုံရမျိုးဟာထတ်တူမကြတော့မှခတ်စင်စင်ဒုတိမဟုတ်သူခင့်နဲ့သူဆိုင်နဲ့အဲလုံနီးကားတင်နဲ့လုတ်ခဲ့ကြတာအခုမှတော့အစမ်းတော့လည်းမဟုတ်ပါဘူးဒါပေမဲ့အန်တရေဘလောက်ကြီးတယ်ဒုတိမဟုတ်ကျွန်တော်တို့တွေကမိမိရောက်ရောက်ဘလောက်ထိနေမိကြပြီလဲဆိုတာကိုတော့ဝိုင်းဆွေးနွေးပြီးတော့ကျွန်တော်တို့အဖြေရှာကြဖို့တင့်ပြီလို့ထင်ပါတယ်ကျေးဇူးတင်ပါတယ်